အီရန်နျူကလ িয়ার ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်မှာနိုင်ငံတကာစုံစမ်းစစ်ဆေးသူတွေအီရန်သိပ္ပံပညာရှင်တွေနဲ့တွေ့ဆုံခွင့်စစ်စခန်းတွေကိုတွားရောက်ခွင့်မပေးနိုင်ဘူးလို့အီရန်ဘာသာရေးခေါင်းဆောင်အယတ်တိုလာအလီခါမီနီကပြောဆိုလိုက်ပါတယ်။တခြားအလွန်ကျွံတောင်းဆိုမှုတွေကိုလည်းလက်ခံမှာမဟုတ်ဘူးလို့ပြောတာပါ။အီရန်နိုင်ငံနဲ့ American Britain ပြင်သစ်ရုရှားတရုတ်ဂျာမနီနိုင်ငံတို့ကစစ်ဆင်ညှိနှိုင်းသူတွေကတော့အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုလျှော့ချပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေရဲ့အရေးယူတန်ခတ်မှုတွေလျှော့ချဖို့အတွက်နောက်ဆုံးသဘောတူညီချက်သေးစိတ်ရေးဆွဲနိုင်ရင်အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်။အခြေခံလုပ်ငန်းစဉ်မူပေါင်းချက်ကိုတော့ပြီးခဲ့တဲ့လထဲမှာပဲသဘောတူညီမှုရခဲ့ကြသလိုဇွန်လ30ရက်နေ့နောက်ဆုံးထားပြီးသဘောတူညီချက်ရနိုင်ဖို့လည်းရည်မှန်းထားတာပါ။အီရန်နဲ့အနောက်အုပ်စုနိုင်ငံတွေကျွမ်းကျင်သူတွေရဲ့ဆွေးနွေးပွဲကိုတော့ဩစတြေးလျနိုင်ငံဗီယက်နာမ်မြို့မှာဒီကနေ့လည်းဆက်ပြီးလုပ်ခဲ့ကြပါတယ်။အီရန်နိုင်ငံကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေဟာဆေးဘက်ဆိုင်ရာသုတေသနနဲ့စွန့်ရင်ထောက်လွှင့်ရေးအတွက်ငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့သာဖြစ်တယ်လို့ပြောဆိုထားပြီးနျူကလ িয়ার လက်နက်ထောက်ဖို့တိမဟုတ်ဘူးလို့လည်းပြောဆိုထားတာပါ။